အင်ဒိုနီးရှားနိုင်ငံကလူဦးရေထူထပ်လာတဲ့ဂျာဗာကျွန်းမှာပြင်းအား 6.8 အဆင့်ရှိတဲ့ငလင်းတောက်ကြနေညကလှုပ်သွားတာကြောင့်လူ4ဦးထက်မနည်းသေဆုံးပြီးတော့4ဦးဒဏ်ရာရခဲ့တယ်လို့အင်ဂျီ200ကျော်ပျက်စီးသွားတယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်။ငလင်းတန်းကြောင့်ကြောက်လန့်တကြားထွက်ပြေးရင်းလူသေဆုံးမှုဖြစ်ခဲ့ရတာလို့တဘာဝဘေးအန်ရဲ့ကင်တွယ်ထိန်းချုပ်ရေးဌာနကပြောခွင့်ရသူအာဂတ်စ်ဝီဘိုဘိုကပြောပါတယ်။လူတထောင်ကျော်တို့လည်းယာယီစခန်းတွေမှာသွားပြီးတော့ခလုံနေရတယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ဂျဗားပြည်နယ်အနောက်ပိုင်းနဲ့ဘန်တန်အရက်ကအာကစားရုံတစ်ခုနဲ့ဆေးရုံတွေအပအဝင်အင်ချီအတော်များများအနေငယ်ထိခိုက်ပျက်စီးသွားခဲ့တာပါ။ဂျဗားကျွန်းအနောက်တောင်ဘက်ဘန်တန်ပြည်နယ်ကမ်းလွန်64မိုင်အကွာမှာဗဟိုပြုပြီးတော့တောက်ကြားနေညကငလင်လှုပ်သွားခဲ့တာလို့အမေရိကန်ဘူမိဗေဒလေ့လာရေးဌာနကပြောပါတယ်။ငလင်လှုပ်တဲ့ဒဏ်ကိုမြို့တော်ချက်ကတာကပါခန်းစားရပြီးတော့အဆောက်အဦတချို့3မိနစ်လောက်ကြာအောင်လှုပ်သွားခဲ့တာပါ။လူတွေကြောက်လန့်တကြားနဲ့လမ်းမောထွက်ပြေးတာကိုလည်းရုံမြင့်တန်းကြပုံရိပ်တွေမှာတွေ့ရပါတယ်။ဒီဇင်ဘာလတုန်းကလည်းဒီအရက်မှာမီးတောင်လှုပ်ရှားမှုကြောင့်ညအချိန်မှာဆူနာမီရေလိုင်းကြီးတွေပြုတ်တဲ့ပေါပေါက်ခဲ့တဲ့အတွက်လူ400ကျော်သေဆုံးခဲ့ရတာပါ။လူဦးရေသန်း260ရှိတဲ့အင်ဒိုနီးရှားနိုင်ငံဟာ Ring of Fire လို့ခေါ်တဲ့ Pacific ရဝန်းဒေသကငလင်ရဝန်းပေါ်မှာတည်ရှိတဲ့အတွက်မကြာခဏဆိုသလိုငလင်တန်းကိုရင်ဆိုင်ခံစားနေရတာလည်းဖြစ်ပါတယ်။